စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းသွင်းမြစ်ဘေးမှတည်ရှိတဲ့အောက်ကင်းကျေးရွာကနေအိမ်တွေကိုမေလ28ရက်မနက်ပိုင်းကစပြီးစစ်ကောင်စီတပ်တွေကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေမီးရှို့ခံရတာကြောင့်အင်ဂျီတရားကျော်ရှိတဲ့အောက်ကင်းကျေးရွာဟာရွာလုံးကျွမီးလောင်ကျွမ်းသွားပါတယ်။မီးရှို့ပြီးထွက်ခွာသွားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားသေးတယ်လို့မင်းကင်းဒေသခံတူကအခုလိုပြောပါတယ်
။မနက်6နာရီခွဲလောက်ကရှို့တာဗျ။အောက်ကင်းရွာကိုရှို့တာပါဗျ။အချက်ကင်းကနေရှို့ပြီးမှသူကအောက်ကင်းကိုဟိုမော်တော်ကရွှေ့ခဲ့တာလေသူကရွာထဲကိုဝင်ပစ္စည်းပစ္စည်းတွေကိုယူသူတို့လိုချင်တဲ့ပစ္စည်းတွေကိုယူပြီးပြီးဆိုမှဒီနေ့မနေ့6နာရီခွဲမှမိစာရှို့တာ၅ဘွက်ခွဲပြီးရှို့တာဒီနေ့ကျတော့တရော်လုံးကိုရှို့တာဗျတရော်လုံးကုန်လို့ပဲဖြစ်တာဗျအဲ့ဒါပြီးတော့အဲ့လိုမီးရှို့ပြီးတော့ခါကျတော့မော်တော်ကိုသူတို့အဲ့ရလဲမော်တော်တွေကကြောက်တင်တဲ့မော်တော်တွေကအောက်ကိုရှို့နေကြမုံတော်ကိုလေကျင်းမာမူတိုင်းတောင်သားရောက်တော့တိုက်ပွဲဖြစ်သေးတယ်ဗျ
။အထက်ကင်းရွာနဲ့အောက်ကင်းရွာဟာချင်းသွင်းမြစ်ဘေးမှာတည်ရှိတဲ့ကျေးရွာတွေဖြစ်ပြီးမေလ25ရက်ကအထက်ကင်းရွာကိုမီးရှို့သွားတဲ့အတွက်နေအိမ်180နီးပါးမီးလောင်ကျွမ်းခဲ့ပါဗျ။မေလ26ရက်မှာတော့အောက်ကင်းကျေးရွာကနေအိမ်တချို့ကိုမီးရှို့ခဲ့ပြီးမေလ28ရက်နေ့တောက်ကြနေမှာတော့မီးမလောင်ပဲကြန့်ရှိနေတဲ့နေအိမ်တွေကိုမီးထက်ရှို့ခဲ့တာပါ။ခန်းကြီးကနေကြောက်စိမ့်နဲ့ရိတ်ခါတွေတင်ဆောင်လာတဲ့စစ်ကောင်စီစက်လေ6စီးဟာအထက်ကင်းနဲ့အောက်ကင်းကျေးရွာအနီးမှာကန့်ကဲ့ရန်နာပြီးအခုလိုမီးရှို့တာလို့ဒေသခံတွေကပြောပါရယ်ကြေးရွာကဒေသခံတွေကတော့ဘေးလွတ်ရာတင်းချောင်ထွက်ပြေးနေရပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရင်းမပင်နဲ့ဆလင်းကြီးမြို့နယ်ထဲမှာဆိုရင်လေကြေးရွာတွေကိုစစ်ကောင်စီတပ်တွေကနောက်တစ်ကြိမ်ထပ်ပြီးနယ်မြေရှင်းလင်းရေးလုပ်တာကြောင့်မေလ25ရက်ဗုဒ္ဓဟူးနေ့ကနောက်တစ်ကြိမ်ရွာသားတွေဆစ်ဆောင်ကြရပါတယ်အခုရက်ပိုင်းတွေမှာမိုးတဲတာကြောင့်ဆစ်ဆောင်ရတဲ့ရွာသားတောင်ကနန်ဝင်းကျင်လောက်ဟာနေရည်နဲ့စားရည်အတွက်အခက်အခဲတွေဖြစ်နေကြရတယ်လို့ဒေသခံတွေကပြောပါရယ်
အမတို့ကလေသူတို့ပြတ်တက်လို့မပြေလေအမတို့ကနောက်အသက်ဆက်ရှင်ဖို့ရအတွက်အမတမခက်ခဲနေပါတယ်လက်လုံးလက်စားတောင်သူဓမ္မလေးတွေပဲဆိုတော့အမတို့တောင်သူတွေလည်းမလုံရတော့ဘူးညီမလေးနော်အလုံးလည်းမစင်ရတော့ဘူးဆိုတော့အမတို့ကစားလို့ရလဲငတ်ပြီးတော့ပဲတေးရတော့မယ်ငတ်ပြီးတော့မတေးလဲလမ်းပြီးတော့တေးရတော့မှညီမလေးစနေရပြီညီမလေးအမတို့ကအစားလည်းမစားကောင်းကောင်းမစားရဘူးအိတ်အိတ်လေးရအောင်အမတို့အိမ်နေမှာအများဆုံးเออแค่เนี่ยแหละဆိုတရက်က2ရက်ပဲညီမလေး2ရက်တက်ခုပတ်ဖို့မကူအခုဆိုရင်ပို့ပြီးတော့ခက်ခဲတယ်ညီမလေးရေမိုးကရှိတဲ့လူကရှိတယ်မရှိတဲ့လူကမရှိဘူးမိုးရေထဲမှာဒီမိုးရေထဲမှာတခါတည်းဆိုးရွှဲပြီးတော့လှဲတယ်ရောနွားတယ်ရောစိတ်တယ်ရောအဲ့လိုဒုက္ခရောက်နေတဲ့ဟာတွေကလည်းအများကြီးပဲအခုကျတော့မိုးကနေတိုင်းလို့အမလို့စီမံရွာတယ်တိလာညလည်းရွာတယ်နေလည်းရွာတယ်လူတွေအကုန်လုံးကတော့ဘူးလေကြောက်ပြီးလန့်ပြီးတော့ဆိုတော့အကုန်လုံးကတော့လေပြောမယ်ဆိုရင်ယောဂတဲ့လူကိုဖြစ်နေတာညီမလေးသမီးရလည်းမစားရတဲ့အခါစားရတယ်မစားရတဲ့အခါမစားရဘူးမစားရတာနဲ့စားရတယ်အမတို့ကမစားရတာများနေအိတ်လည်းမအိပ်ရဘူးဆိုတော့ကြတော့အကုန်လုံးကယောဂတဲ့လူကြီးပဲဖြစ်နေတာ
ရွှေဘုံမျိုးနယ်ကကျွရတွေကိုမေလ9ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေကနေမြင့်ရှင်းလင်းရေးလုပ်ပြီးရွာတွေကိုမီးရှို့တာကြောင့်ဘေးလွတ်ရာထွက်ပြေးပြေးနေကြရတဲ့သူတွေဟာလည်းအခုချိန်ထိကျွရတွေကိုမပြန်နိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်ကလမတ်ကျွရအုပ်စုတွေကဟင်းတကြီးရွာနဲ့ကျောက်ကုန်းရွာမှာစစ်ကောင်စီတပ်တွေစကန်းချလာတာကြောင့်ကလမတ်ကျေးရွာအုပ်စုကကျေးရွာအလုံးကရွာသားတွေဟာအခုတည်းကစစ်ရှောင်နေကြရပြီးနေထိုင်ရေးနဲ့စားတောက်ရေးခက်ခဲနေကြတယ်လို့စစ်ရှောင်သူကအခုလိုပြောပါတယ
်စစ်ရှောင်တွေရဲ့အခြေအနေကကျွန်တော်တို့ဝက်လဲနေတဲ့မှာစကန်းသာချက်ပြဲခေါ်စကန်းသာရွာစာတင်ကြောင်းထဲမှာအချိန်မဲ့နေမဲ့နေနေရပါတယ်ဗျာဒုက္ခတဲ့စကန်းလို့ဟိုအဲ့စာတင်ကြောင်းထဲမှာပဲစုတုံနေကြတယ်ပေးတာယူတွေးတာစားနေကြတာပေါ့ဗျာဒီလူလေးဖြစ်တယ်လို့နဲ့မတည်ယုံမဲ့စားတောက်နေကြရတာပဲကိုယ်ပဲယောဂနည်းနည်းဟွာဝေးဝါလို့လားမိုးရတာမိုးရင်ယောဂပူများများတော့ဝင်နေပြအကြောင်းရှိတဲ့အာဟာရမှမပြည့်ရဘူ
းစကိုင်းတိုင်းအတွင်းကဆစ်ဆောင်နေအတွက်မိုးရင်းကာလမှာနေစရာနဲ့စားတောက်ရည်အတွက်ရိခါတွေအဓိကလိုအပ်နေပြီးဆေးဝါးအကူအညီတွေလည်းလိုအပ်နေကြတယ်လို့ဒေသခံဆစ်ဆောင်တွေကပြောကြပါဗျလက်ရှိမှာပရဟိတအတင်းတချို့နဲ့ပြည်သူတွေရဲ့လှူဒန်းမှုတချို့ရှိပေမဲ့ဆစ်ဆောင်တွေတိုးလာနေရတဲ့အမြအကူအညီတွေကပိုပြီးလိုအပ်လာနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ